အချမ်းဖက်တိုက်ခိုက်မှုကြောင့်ခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကဟိန္ဒူဘာသာဝင်တွေကတော့နောက်တစ်ကြိမ်အချမ်းဖက်တိုက်ခိုက်ခံရမှာဆိုတဲ့အတွက်မိမိတို့ကျေးရွာတွေမှာမပြန်လို့ကြဘူးလို့ပြောပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံထဲကဗုဒ္ဓဘာသာဝင်အများစုရှိရာလုံခြုံစိတ်ချရတဲ့မြို့တွေမှာဒါမှမဟုတ်သူတို့နဲ့မျိုးနွယ်တူအိန္ဒိယနိုင်ငံမှာပြောင်းရွှေ့အခြေချလို့တဲ့စန္ဒာရှိကြောင်းပြောပါတယ်။ VOA သတင်းတောက်မာရက်ဟဆိုင်ပေးပို့ထားတဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်။
ပြည်ရဲ့အကုလာတဲ့အာစာလူခေါ်တဲ့ရင်းညာအကျန်းဖက်အုပ်စုကရခိုင်ပြည်မြောက်ပိုင်းမှာရှိတဲ့လူညုံကြီးကင်းစခန်း30လောက်ကိုဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းအဲ့ဒီဒေသကရင်းညာမွတ်စလင်တွေနဲ့အတူဟိန္ဒူဘာသာဝင်တွေလည်းအိန္ဒိယ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခိုလုံခဲ့ကြတာပါရခိုင်ပြည်နယ်မှာနောက်တစ်ကြိမ်အကျန်းဖက်တိုက်ခိုက်မှုဖြစ်လာမှာဆိုတဲ့အတွက်သူတို့ရဲ့နေရာရင်ကျေးရွာတွေမှာပြန်နေခြင်းနဲ့ဆန္ဒမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုရောက်နေတဲ့ဟိန္ဒူဘာသာဝင်တွေကပြောပါတယ်အကုလာအကျန်းဖက်တိုက်ခိုက်မှုအပြီးတလအကြာမှာဟိန္ဒူဘာသာဝင်တွေကိုအစုလိုက်အပြုံလိုက်မြှုပ်ထားတဲ့ဟိန္ဒူရုပ်အလောင်း45ခုကိုနေရာ3ခုမှာမြန်မာလူညုံရေးတပ်ဖွဲ့ဝင်တွေကရှာဖွေတွေ့ခဲ့ပါတယ်။ဒီအဖြစ်အပျက်တွေကြောင့်သူတို့ကိုဗုဒ္ဓဘာသာဝင်အများစုရှိတဲ့မြို့တွေမှာနေရာချထားပေးဖို့မြန်မာအစိုးရကစီစဉ်မပေးဘူးဆိုရင်တော့သူတို့အနေနဲ့အိန္ဒိယနိုင်ငံကိုရွှေ့ပြောင်းလို့ကြောင်းဘိုလီဗဇားရွာကအသက်52နှစ်အရွယ်စန္ဒစီယာလူလီမိုဟန်စေးကပြောပါတယ
်။ရတာခေလာမြားလေးရဆန်တီနလာ။အားရကလေးအရဖာနိုရာကောအရမာဒလာကြီး။အားရတဲ့ဆိုင်တဲ့
ရခိုင်ပြည်နယ်အတွင်းကျွန်တော်တို့နေခဲ့တဲ့ကျေးရွာတွေကဟိန္ဒူတွေအတွက်ဘလို့မှလုံခြုံမှုမရှိတော့ပါဘူး။မြန်မာစုအကသာကျွန်တော်တို့ကိုရန်ကုန်လိုနေရာမျိုးမှာပြောင်းရွှေ့နေရာချထားပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြန်ဖို့အသင့်ရှိပါတယ်။လုံခြုံစိတ်ချရတဲ့ဒေသမှာနေရာချထားပေးဖို့မြန်မာစုအကမကူညီနိုင်ဘူးဆိုရင်တော့ကျွန်တော်တို့အိန္ဒိယနိုင်ငံမှာပဲသွားနေကြပါလေ။အိန္ဒိယနိုင်ငံကလည်းကူညီလိမ့်မယ်လို့မျှော်လင့်ရပါတယ်။
ရခိုင်ဒေသအကြမ်းဖက်မှုတွင်ဟိန္ဒူဘာသာဝင်60ကျော်အသက်ခံရပြီးဒါဟာအာဆာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့မြန်မာအစိုးရကပြောနေပေမဲ့သူတို့အဖွဲ့ဟာအရသားတွေပေါ်ပြစ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့အာဆာအဖွဲ့ကညင်းသားပါတယ်။အင်္ဂလာ25ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခြင်းကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးဝင်လာတဲ့ရိုဟင်ဂျာမွတ်စလင်6သိန်းကျော်ထဲမှာဟိန္ဒူဘာသာဝင်က800လောက်ရှိတာပါ။အဲ့ဒီဟိန္ဒူတွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုရရောက်ချင်းပါပဲ။သူတို့မိသားစုဝင်တွေနဲ့ဆွေမျိုးသားချင်းတွေကိုမြန်မာလူညုံရေးတပ်နဲ့လက်နက်ကင်ဗုဒ္ဓဘာသာရခိုင်တွေကတတ်တာပါလို့ဘင်္ဂလီသတင်းတောက်တွေကိုပြောခဲ့ပေမဲ့နောက်ပိုင်းမှာလေးသံပြောင်းသွားကြပါတယ်။သူတို့ဟိန္ဒူတွေကိုမြန်မာလူညုံရေးတပ်နဲ့ဒေသခံရခိုင်တွေတတ်တာပါလို့ခုတော့ဘယ်ဟိန္ဒူဒုက္ခသည်ကမှမပြောကြတော့ပါဘူး။တချို့ကတော့ဟိန္ဒူတွေကိုလာတတ်သူတွေဟာရိုဟင်ဂျာစစ်သွေးကြွတွေဖြစ်တယ်လို့ပြောပေမဲ့တချို့ကတော့အကြမ်းဖက်တပ်ဖြတ်သူတွေဟာမျက်နှာစီးရတာမို့ဘယ်သူတွေမှမသိနိုင်ဘူးလို့ပြောပါတယ်။ရိုဟင်ဂျာစစ်သွေးကြွတွေဆက်ပြီးလှုပ်ရှားနေစေမို့ဟိန္ဒူတွေအတွက်အန္တရာယ်ရှိစေပဲလို့ချေကုံချူရီယာသားဟိန္ဒူဒုက္ခသည်နရန်ဂျန်ရူဒရာကပြောပါတယ
်ခါလာဘတ်တုံကီဒီယာရောင်ကီဒီလေအားတဲ့$10ကျော်ဖြစ်ရေဇွန်ဟိန္ဒူဟာဒီကလေးအားတော့ဟာဒီဖလေးဘယ်မှာတော့အသေးပေါ်လာက
အေးရိုဟင်ဂျာတွေကကျွန်တော်ရွာသားတွေကိုခုထိချင်းချောင်းနေတော့မှာပဲသူတို့ကဟိန္ဒူတွေကိုတတ်တယ်ကျွန်တော်တို့ကိုရွာကိုပြန်မယ်ဆိုရင်သူတို့ကကျွန်တော်တို့ကိုတတ်လိမ့်မယ်ဒါမှကရဲလည်းမရှိဘူးစစ်တပ်လည်းရှိတာမဟုတ်ဘူးဆိုတော့ကျွန်တော်တို့ဘယ်လိုလုပ်ရွာပြန်ရဲမလဲဗျာရန်ကုန်မြို့လိုနေရာမျိုးမှာနေခွင့်ရရင်တော့စိတ်ထက်လုံခြုံတာပေါ့အိန္ဒိယနိုင်ငံကိုတောက်ခွင့်ရမယ်ဆိုရင်လည်းကျွန်တော်တို့အေးအေးဆေးဆေးနေနိုင်မှာပ
ါနောက်ထပ်ဟိန္ဒူဒုက္ခသည်တူဖြစ်တဲ့မီလွန်စေးကလည်းသူတို့ဟိန္ဒူတွေကိုရင်ညာစစ်သွေးကြွတွေကတတ်တာပါလို့ပြောပြီးအခုချိန်ထိချိန်ချောက်ခံနေရသေးပဲလို့ပြောပါတယ်
အရဆရဒါရှိအော်တရဆဆန်ဒီယောအရဆေဟမဒဟနာမင်းဘိကစုရှန်တျာဆေအလ္လာဟ်ဆလာအရဆေရ
က်ဒီဂန်ဒီစ်ပက်ကရောအေဝတ်ချေပင်နေဆိုပေမဲ့မြန်မာနိုင်ငံကကိုနိုင်ငံဆိုတော့မြန်မာပြည်ကိုပဲပြင်ကျင်ပါတယ်အယ်ယခင်းလို့ခေါ်တဲ့ရိုဟင်ညာစစ်သည်ကြွားတွေကကျွန်တော်တို့နေခဲ့တဲ့ဒေသတဝိုင်းခြေရာဖြောက်နေကြတာပါမြန်မာဆွေရကဒါစစ်တွေဒါမှမဟုတ်ရန်ကုန်လိုနေရာမျိုးမှာနေရာချထားပေးမယ်ဆိုရင်ပြန်ဖို့အဆင်နဲ့ပါပဲ
ဘင်္ဂလားဒေ့ရှ်ပက်ရောက်လာကြတဲ့ဟိန္ဒူဒုက္ခသည်တွေကအနီကဒါဆိုသူနဲ့တွေ့ဆုံမေးမြန်းခွင့်ရခဲ့တဲ့ဒါကမျိုးအခြေဆိုင် New Age သတင်းဌာနသတင်းတော့နူရူအစ္စလာမ်ကသူ့အတွေ့အကြုံကိုပြောပြပါတယ်
When I met her again in Cox's Bazar around the middle of September, she said that she could not identify the killers of her husband and other relatives.
မြန်မာစစ်သားတွေကသူ့ယောက်ျားနဲ့ဆွေမျိုးခုနှစ်ယောက်ကိုတတ်ခဲ့တယ်လို့အနီကာဒါကဩဂတ်စ်လ28ရက်နေ့မှာကျွန်တော်ကိုပြောခဲ့တယ်။နောက်တစ်ခါ September လလေတဲ့ Cox's Bazar မှာသူနဲ့ပြန်တွေ့တော့သူ့ယောက်ျားကိုတတ်တဲ့သူတွေဟာမျက်နှာဖုံးနဲ့မှုသူသေချာမသိဘူးလို့ပြောပြန်ရောဟိန္ဒူတွေကိုတတ်တဲ့သူတွေဘယ်သူတွေလဲဆိုတာအခုချိန်ထိဗဟိသဖြစ်နေတော့မှာပဲ။
အနီကန္ဒါဟာနောက်ပိုင်းမြန်မာနိုင်ငံလေးကိုပြန်ဝင်လာတဲ့ဟိန္ဒူအမျိုးသမီး၈ဦးတွေကတူဦးဖြစ်ပြီးဟိန္ဒူတွေကိုရင်းညာစစ်သွေးကြွတွေကတတ်တာပါလို့မြန်မာမီဒီယာတွေကပြောသူလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိတဲ့ရင်းညာတွေကတော့ဟိန္ဒူဒုက္ခသည်တွေဟာမြန်မာအစိုးရကိုမျက်နှာကြိုးသွေးခြင်းနဲ့အတွက်ရင်းညာစစ်သွေးကြွတွေပေါ်အ အပြစ်ပုံချပြီးလိန်ပြောနေတာသာဖြစ်တယ်လို့ဆိုပါတယ်။ရခိုင်မြောက်ပိုင်းနယ်မြေစင်းလင်းအဖြစ်စဉ်အတွင်းမြန်မာစစ်တပ်ရဲ့လက်ချက်နဲ့ဒေသခံတွေတည်ခဲ့ရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့တော့မြန်မာစစ်တပ်ကညှင်းဆိုထားပါတယ်ခင်ဗျာ။